This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘီတို့မှကင်းဝေးပြီးကုစိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်ပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ29ရက်နေ့မနက်ပိုင်း Radio NUG စေတီတင်များကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တောင်ပိုင်းစစ်ဒေသနေမြေမှာဖြစ်တဲ့တိုက်ပွဲတွေမှာ3ရက်အတွင်းစစ်သား18ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်တောင်ပိုင်းစစ်ဒေသအမှတ်2စစ်ဒေသခွဲနေမြေဖြစ်တဲ့ပဲခူးတိုင်းအတွင်းတိုက်ပွဲတွေဖြစ်ခဲ့ရာမှာ3ရက်အတွင်းစစ်သား18ဦးသေဆုံးက6ဦးဒဏ်ရာရသွားတယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသကထုတ်ပြန်ပါတယ်တောင်ပိုင်းစစ်ဒေသအမှတ်2စစ်ဒေသခွဲနေမြေအတွင်းမှာရှိတဲ့ပဲနွေကုန်းကျိုးပင်ကောက်ကြောက်ကြီးနဲ့တောင်ငူမြို့နယ်တို့မှာရှိတဲ့အထိုင်ချစစ်ကောင်စီစခန်းတွေနဲ့စစ်တပ်စစ်ကြောင်းတွေကိုပြည်သူ့ကာကွယ်ရေးရဲဘော်တွေကစစ်စင်ရေးဖော်ဆောင်ပြီးတော့တိုက်ခိုက်ခဲ့တာလို့သိရပါတယ်ကျိုးပင်ကောက်မြို့နယ်ကွင်းချောင်းချေးရွာဘက်ကထွက်လာတဲ့အင်အား100ခန့်ပါစစ်တပ်စစ်ကြောင်းကိုတာယာဝတီခရိုင်တရင်3832တပ်ခွဲ6 Black Dragon GBK PDF ရဲဘော်တွေအောက်တိုဘာလ25ရက်နေ့ကမိုင်းဆွဲပြီးတော့40မမနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်သား12ဦးသေဆုံးခဲ့တယ်လို့တောင်ပိုင်းစစ်ဒေသအမှတ်2စစ်ဒေသခွဲကလည်းထုတ်ပြန်ထားပါတယ်ဒါကြောင့်ပဲနွေကုန်းကြောက်ကြီးနဲ့တောင်ငူမြို့နယ်တို့မှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့နားလည်ရပါတယ်တောင်ပိုင်းစစ်ဒေသအနေနဲ့တိုက်ပွဲဖြစ်စဉ်တွေကိုအသေးစိတ်ဖော်ပြမထားပေမယ့်တိုက်ပွဲတွေကတဆင့်ရန်သူစကားစတနက်တလက်ကိုရေဒါရှင်မျိုးနဲ့ပကဖအဖွဲ့ကတင်စီရမိခဲ့တယ်လို့အသိပေးထားပါတယ်ဒီတိုက်ခိုက်မှုတွေကိုပြည်သူ့ကာကွယ်ရေးတပ်မတော်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနဲ့ KNL တရင်ကိုဒရုန်းအဖွဲ့တို့ပူးပေါင်းလုဆောင်ခဲ့တာလို့သိရပါတယ်ခင်ဗျာဆက်လက်ပြီးအာရှလမ်းမကြီးမှာတိုက်ပွဲဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကအထိနာပြီးလက်နက်ကြီးပစ်ကူလေရင်ပစ်ကူများဇက်တိုက်လုဆောင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကော့ဂရိတ်မြဝတီအာရှလမ်းမကြီးမှာတော်လန်ရေးတပ်ဖွဲ့များစူမူထားရာလမ်းပိုင်းကိုပြန်လည်ထိန်းချုပ်ရန်စစ်ကူတက်လာတဲ့စစ်ကောင်စီရဲ့အောင်စီရစစ်ကြောင်းနဲ့ပူးပေါင်းတပ်ဖွဲ့တို့အော်တိုဘားလ29ရက်နေ့အထိတိုက်ပွဲဆက်လက်ပြင်းထန်နေစေဖြစ်တယ်လို့တောင်ပိုင်းစစ်ဒေသပြည်သူ့ကာကွယ်ရေးတပ်မတော် PDF ကသတင်းထုတ်ပြန်ပါတယ်။အဆိုပါတိုက်ပွဲအတွင်းပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသစစ်ဒေသခွဲအမှတ်3ဘျူဟာ32ကော့ဘရာစစ်ကြောင်းတဲကော့ဘရာစစ်ကြောင်းနှင့်ချက်တစ်နတ်စစ်ကြောင်းရောင်နီတောင်ပိုင်းဒရုန်းအထူးတပ်ဖွဲ့ကိုရန်အီကဲဒရုန်းတပ်ဖွဲ့နှင့် KNU KNLA Federal Wings Justice Wings Fifth Wings ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်ခုနှစ်ဦးတန်ရာမစိုးရင်ရရရှိခဲ့တယ်လို့သိရပါတယ်အော်တိုဘာလ29ရက်နေ့တိုက်ပွဲမှာ MA1 နှစ်လက်နဲ့ KN အချို့ကိုတော်လန်ပူးပေါင်းတပ်ဖွဲ့ကထပ်မံသိမ်းဆီးရမိခဲ့ပြီးတော့လက်ရှိအချိန်မှာအောင်စီရစစ်ကြောင်းအနေဖြင့်တည်ဆုံတန်ရာရရှိမှုနဲ့လက်နက်ခဲယံဆုံးရှုံးမှုများပြားတဲ့အတွက်ကြောင့်စစ်ကောင်စီဘက်ကလက်နက်ကြီးပစ်ကူလေယာဉ်ပစ်ကူများဇက်တိုက်လုဆောင်နေတယ်လို့သိရပါပါတယ်ခင်ဗျာဆလဘီအောင်လံမြို့နယ်ကကြေးရွာတွေကိုဖျက်ဆီးခဲ့တဲ့စစ်ကောင်စီတပ်ဖွဲ့လိုက်ပါလာတဲ့ကားကိုမိုင်းဆွဲပစ်ခတ်တိုက်ခိုက်ခဲ့ရာခုနှစ်ဦးထပ်မံတည်ဆုံတဲ့တဲ့ကိုတင်ပြပေးပါမယ်။မကွေးတိုင်းအောင်လံမြို့နယ်တဲကကြေးရွာတွေကိုဖျက်ဆီးခဲ့ကြတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေပါတဲ့ကားကိုမိုင်းဆွဲပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့ရာခုနှစ်ဦးထပ်မံတည်ဆုံသွားတယ်လို့အောင်လံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။အောင်လံမြို့အခြေဆိုင်အမှတ်87ချီလင်းတရင်ကပ္ပစ15နဲ့ရွှေပန်းတော်တိုက်နယ်အထိုင်စခန်းတို့ ကအင်အား52ဦးပါအကြမ်းဖက်စစ်တပ်စစ်ကြောင်းကိုဗိုလ်ကြီးမျိုးမြင့်လှိုင်ဦးဆောင်ပြီးတော့တလုတ်ပင်အထိုင်စခန်းကတစဉ်တော်လန်တွေကိုအုံပြုကကေမာဆန်းကျေးရွာကိုဝင်ရောက်စီးနင်းပြီးအောက်တိုဘာလ21ရက်နေ့ကနေ26ရက်နေ့အထိတက်ဆွဲခဲ့တယ်လို့ဆိုပါတယ်ဒီစစ်ကြောင်းဟာကေမာဆန်းကျေးရွာမှာအထိုင်ချတက်ဆွဲပြီးတော့အနီးဝန်းကျင်ကကျေးရွာတွေကိုရှာဖွေရှင်းလင်းကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးပြည်သူပိုင်ကြက်များကြက်ဥများနဲ့စာနယ်ဇင်းကားတွေကိုခိုးယူစားတောက်သွားတယ်လို့သိရပါတယ်ဒါအပြင်ပြည်သူပိုင်အိမ်တွေကိုဝင်ရောက်မှွေနှောက်ရှာဖွေပြီးတော့စာနယ်ဇင်းကားနဲ့ငွေကြေးတွေယူဆောင်ကအောက်တိုဘာလ26ရက်နေ့ညနေပိုင်းမှာတလုတ်ပင်အထိုင်စခန်းကိုပြန်လည်ရောက်ရှိခဲ့ပြီးအောက်တိုဘာလ29ရက်နေ့မှာအောင်လံမျိုးကိုပြန်သွားတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်အောင်လံမျိုးကိုပြန်လာတဲ့စစ်သား25ဦးကလိုက်ပါလာတဲ့ကားကိုတော်လန်ရေးတပ်ဖွဲ့တွေကကြောက်ပုံကျေးရွာနဲ့တမယာကုန်ကျေးရွာကြားမှာအောက်တိုဘာလ29ရက်နေ့မနက်၈နာရီခွဲကမှမိုင်းဆွဲပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အကြမ်းဖက်စစ်သား9ဦးထပ်မံနေတည်ဆုံပြီး10ဦးပြင်းထန်ဒဏ်ရာရသွားတယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုတရက်ခရိုင်အမှတ်1တရင်နေပြီးတော့တရင်9တုံညာနှင့်နေပြီးတော့တရင်8တုံညာလေးမကွေးတောင်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အောင်လံပကဖတို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအထီးကိုင်းမရှိဘူးလို့အောင်လံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီဂျိုးပင်ကောင်မှာစစ်ကောင်စီစစ်ကြောင်းမိုင်းဆွဲတိုက်ခိုက်ခံရပြီးတော့10ဦးထက်မနည်းသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းချိုးပင်ကောင်းမြို့နယ်အေးရွာလေးရွာမှာစစ်ကောင်စီစစ်ကြောင်းမိုင်းဆွဲတိုက်ခိုက်ခံရပြီးတော့ဆယ်ဦးထက်မနေတည်ဆုံခဲ့တယ်လို့ Black Dragon GPK PDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘားလ26ရက်နေ့မနက်6နာရီခန့်မှာဥယင်ကြီးရွာမှာထွက်လာတဲ့အင်အား30ခန့်ပါစစ်ကောင်စီစစ်ကြောင်းကိုစောင့်ကြိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်သား10ဦးနေရာမှာပဲတည်ဆုံခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိသူများပြားခဲ့ကစစ်ကူလာတဲ့ဖောကားနှစ်စီးဖြင့်တည်ယူပြီးတော့တက်ဆုပ်သွားခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါမိုင်းဆွေးတိုက်ခိုက်မှုကိုတာယာဝရီခရိုင်တရင်3832တက်ခွေ6 Black Dragon GBK PDF အဖွဲ့ကဆောင်ရွက်ခဲ့တာဖြစ်ပြီးတော့အထင်အားသွားတဲ့စစ်ကောင်စီတပ်ကပြည်သူများကိုဖမ်းဆီးတပ်ဖြတ်တာတွေပြုလုပ်နေတာကြောင့်၎င်းတို့အနီးမှာတွာလာနေထိုင်ခြင်းမပြုကြဖို့ကိုတတိပေးထားပါတယ်ခင်ဗျာဆလဘီပခုတ်ကူနဲ့တင်းကက်ရွာပြည်သူစစ်ကိတ်ကိုတိုက်ခိုက်မှုပြူနှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်တင်းကက်ရွာကပြည်သူစစ်ကိတ်စခန်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ရာပြူစောတီနှစ်ဦးသေဆုံးသွားတယ်လို့ဒေသတော်လှန်ရေးအဖွဲ့တွေကပြောပါရင်ပြူစောတီတွေအထိုင်ချနေတဲ့တင်းကက်ရွာပြည်သူစစ်ကိတ်ကိုပြည်သူကာကွယ်ရေးတပ်ဖွဲ့တွေကအောက်တိုဘာလ29ရက်နေ့ကဖြတ်အားပြင်းဘုံတီတွေနဲ့တိုက်ခိုက်ခဲ့တာလို့ဆိုပါရင်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမနက်7နာရီကနေမွန်းတ12နာရီအထိဒရုန်းတွေနဲ့ဖြတ်အားပြင်းဘုံ6လုံးကြေချတိုက်ခိုက်ခဲ့တာကြောင့်ပြူစောတိနှဦးတည်ဆုံသွားတယ်လို့ဒဏ်ရာရသွားသူတွေလည်းအများအပြားရှိတယ်လို့အသိပေးထားပါတယ်တင်ကက်ရွာပြည်သူစစ်ကိတ်စခန်းဟာခရီးသွားပြည်သူတွေကိုအနိုင်ကျင့်ပူကြနေပြီးတော့စစ်ကြီးတွေအစမတန်ကောက်ခံတာနဲ့ဖမ်းဆီးနှိပ်စက်တာတွေလုပ်နေတဲ့ကိတ်စခန်းတစ်ခုဖြစ်တယ်လို့သိရပါတယ်ဒါကြောင့်မြိုင်ပကဖပေါပကဖဘလိုင်းပျောက်ကြားတပ်ဖွဲ့ PKU သူရိန် Black Cobra Force ကမ်မာတပ်ပေါင်းစုနဲ့ DMG ဒါမင်ကြီးအဖွဲ့တို့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီစစ်ကောင်စီတပ်မှနောင်ချူမြို့နယ်မှာပေါင်300နှလုံးအပါဝင်ဘုံ71လုံးလာရောက်ကျဲချတိုက်ခိုက်ဒေသခံတအူးတေဆုံတအူးထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်တအောင်ပြည်တပ်မှနှစ်နှစ်မြေနောင်ချူမြို့နယ်မှာစစ်ကောင်စီတပ်ကပေါင်300ဘုံနှလုံးအပါဝင်ဘုံ71လုံးလာရောက်ကျဲချတိုက်ခိုက်ခဲ့ပြီးတော့ဒေသခံပြည်သူတအူးတေဆုံကတအူးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်အော်တိုဘာလ29ရက်နေ့ည9:45မိနစ်အချိန်မှာစစ်ကောင်စီတပ်မှ Jet Fighter ဖြင့်နောင်ချူမြို့နယ်ရှိတပြေရက်ကွက်မှာပြည်သူများကိုဥတီပြီးတော့ပေါင်300နှလုံးနဲ့ည8:15မိနစ်အချိန်မှာဘုံကူလုံးစုစုပေါင်း71လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီတပ်ဘုံကျဲချတိုက်ခိုက်မှုကြောင့်နောင်ချုံမြို့နယ်တပြေရက်ကွက်နေအသက်60နှစ်ရှိဦးသိန်းထွန်းအမျိုးသားတအူတေဆုံးခဲ့ရပြီးတော့အသက်50ဝန်းကျင်ရှိတဲ့ဒေါ်ပုအမျိုးသမီးတအူထိခိုက်ဒဏ်ရာရရှိကနေအိမ်3လုံးထိခိုက်ပျက်စီးခဲ့ရပါတယ်အော်တိုဘားလ28ရက်နေ့မနက်အစောပိုင်း2နာရီခွဲအချိန်မှာလေစစ်ကောင်စီတပ်မှ Jet Fighter ဖြင့်မုံစီမြို့နယ်ရေဘူးစမ်းအနီးမှာဘုံ၈လုံးထပ်မနေလာရောက်ကျဲချခဲ့ပြီးတော့ဒေသခံများရဲ့နေအိမ်အဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ရပါတယ်။ဒါ့အပြင်အော်တိုဘားလ28ရက်နေ့မှာလေစစ်ကောင်စီတပ်မှ Jet Fighter ဖြင့်3ချိန်လာရောက်ကနမ်ခမ်းမြို့စခန်းသစ်အနီးမှာဘုံ၄လုံး၊မန်ဆာနတ်စင်ကုန်းနဲ့လေခွက်နားမှာဘုံ၆လုံးစုစုပေါင်းဘုံ၈လုံးလာရောက်ကျဲချခဲ့ခြင်းကြောင့်လူထိခိုက်မှုမရှိတော့လေဒေသခံများရဲ့စပားကင်းများထိခိုက်ပျက်စီးခဲ့ရတယ်လို့ TNL ထံမှသိရပါပါတယ်ခင်ဗျာ ဆက်လက်ပြီးရေရာရှိမျိုးတွေကစစ်တပ်ဂိတ်တိုက်ခိုက်ခံရပြီးတော့စစ်သား2ဦးသည်တနက်တလဲတင်းစီရရှိတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းရေရာရှိမျိုးတွေကျိုးပင်ရွာအမြန်လန်း164မိုင်ခုနှစ်ဖက်လုံးမှာရှိတဲ့စစ်ကောင်စီတပ်ဂိတ်စခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ရေရာရှိပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကပထံမှသိရပါတယ်။အောက်တိုဘာလ29ရက်နေ့မနက်ပိုင်းမှာတော်လိုင်းအပူပေါင်းတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်သား2ဦးသေဆုံးက3ဦးထပ်မံနေတန်ရာရခဲ့ပြီးတနက်တလဲတင်းစီရရှိခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်စင်ရေးကိုရေရာရှိမျိုးနယ်အနောက်ခြမ်းပကပစနိုက်ပါအဖွဲ့ကဦးဆောင်ပြီးအလဲပိုင်းတိုင်းအထူးစစ်စင်ရေးအလဲ2998တပ်ဖွဲ့နဲ့ YDAF တပ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလပီတီလုံးပြည်သူစစ်တဦးလက်နက်ခဲယမ်းများနဲ့ပကပထံအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တီလုံးကျေးရွာမှာပြည်သူစစ်အဖွဲ့ဝင်တဦးလက်နက်ခဲယမ်းများနဲ့နေမြေခံပကပတောင်းမှန်ပြည်သူကာကွယ်ရေးတပ်ဖွဲ့ထံကိုအလင်းဝင်လာခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အော်တိုဘာလ23ရက်နေ့ည9နာရီကမ်းမှာအဆိုပါပြည်သူစစ်အဖွဲ့ဝင်ဟာအလင်းဝင်ဖို့ချိတ်ဆက်အကူအညီတောင်းခံလာတာကြောင့်ပကပနဲ့ရွှေဘုံခရိုင်တရင်လီတက်ခွေးတုံးမှာအန်ဒီကင်းစွာတွားရောက်ခေါ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။၎င်းဟာတီလုံးပြည်သူစစ်များနဲ့ပြူလက်နက်ကင်များရဲ့ဖိအားပေးမှုကြောင့်2024နှစ်စာပိုင်းမှာပြည်သူစစ်တွေကိုဝင်ရောက်ခဲ့ရတာဖြစ်တယ်လို့သိရပါတယ်။အဆိုပါအလင်းဝင်ပြည်သူစစ်ဟာကာပိုင်တနက်တလဲကြီးပေါင်းနှစ်ခုကာပိုင်ကြီး160တို့ကို၎င်းနဲ့အတူယူဆောင်လာခဲ့တယ်လို့အသိပေးဖော်ပြထားပါတယ်ခင်ဗျာ။ဆလဘီပင်လယ်ဘူးမြို့သိန်းတိုက်ပွဲမှာအောင်မြင်စွာသိန်းပိုက်ပြန်လာတဲ့တော်လန်ရဲဘော်များကိုပြည်သူများကြိုဆိုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းပင်လယ်ဘူးမြို့သိန်းတိုက်ပွဲမှာအောင်မြင်စွာသိန်းပိုက်ပြန်လာတဲ့တော်လန်ရဲဘော်များကိုပြည်သူများကြိုဆိုခဲ့တယ်လို့အော်တိုဘာလ28ရက်နေ့မှာပြည်သူအစီတော်လန်ရဲတပ်ဖွဲ့ကအသိပေးဖော်ပြထားပါတယ်။2024ခုနှစ်အော်တိုဘာလ28ရက်နေ့မှာပင်လယ်ဘူးမြို့သိန်းတိုက်ပွဲမှာအောင်မြင်စွာသိန်းပိုက်ပြန်လာတဲ့ပြည်သူအစီတော်လန်ရဲတပ်ဖွဲ့ရဲဘော်များကိုပြည်သူလူထုကကြိုဆိုဂုဏ်ပြုခဲ့ကြတယ်လို့သိရပါစကိုင်းတိုင်းပင်လယ်ဘူးမြို့သိန်းတိုက်ပွဲကိုတော်လိုင်းဤတပ်ဖွဲ့များစုပေါင်းပြီးတော့သိမ်းပိုင်နိုင်ခဲ့ပြီးလက်နက်ခဲယမ်းများလည်းသိမ်းစီရရှိခဲ့တယ်လို့သိရပါပါခင်ဗျာ။အခုတင်ပြခဲ့တဲ့စီးသတင်းတွေကိုတော့ Radio NUG သတင်းတောင်းမင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီတရင်နေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းတရင်နေကိုຫນွေဦးမိုင်ကတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်အခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းတရင်များကိုတင်ပြပေးပါမယ်ကျွန်မຫນွေဦးမိုင်ပါ။စုပေါင်းစုတောင်းတော်လှန်ဒီပါဝါလီတော်လှန်ရေးပုံငွေပွဲကို CRPH ဥက္ကဋ္ဌဦးအောင်ကျင်းညွန့်နဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဦးကျော်မိုးထွန်းတို့တက်ရောက်ခဲ့တဲ့တွင်ကိုပထမဆုံးတင်ပြပေးချင်ပါတယ်။စုပေါင်းစုတောင်းတော်လှန်ဒီပါဝါလီတော်လှန်ရေးပုံငွေပွဲကို CRPH ဥက္ကဋ္ဌဦးအောင်ကျင်းညွန့်နဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဦးကျော်မိုးထွန်းတို့တက်ရောက်ခဲ့ကြပါတယ်။အမေရိကန်နိုင်ငံ Texas ပြည်နယ်အမရီလိုမြို့မှာကျင်းပတဲ့စုပေါင်းစုတောင်းတော်လှန်ဒီပါဝါလီတော်လှန်ရေးပုံငွေပွဲကိုလေးစားရတဲ့ CRPH ဥက္ကဋ္ဌကြီးဦးအောင်ကြည်ညွန့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နဲ့အတူတက်ရောက်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးနဲ့နိုင်ငံတကာရေးရာအကြောင်းအရာတွေကိုတင်ပြပြောဆိုခဲ့ပါတယ်လို့ဝန်ကြီးကဆိုပါတယ်။ဒါအပြင်ပြည်ပရောက်ပြည်သူများအားလုံးမြန်မာဒီမိုကရေစီအရေးမှာဆက်လက်ပြီးတက်တက်ကြွကြွညီညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်တိုက်ပွဲဝင်သွားကြဖို့ကိုလည်းတိုက်တွန်းခဲ့လို့လူ့အခွင့်အရေးဆိုင်ရာဝန်ကြီးကဆိုပါတယ်ရှင်ဆလပီစတေမာလအတွင်းစကိုင်းတိုင်းဒေသကြီးကလူခွင့်ရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီးတရားတက်မှုထိရှိခဲ့လို့လူခွင့်ရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပါမယ်။စတေမာလအတွင်းစကိုင်းတိုင်းဒေသကြီးကလူခွင့်ရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီးတရားတက်မှုထိရှိခဲ့တယ်လို့အောက်တိုဘာ28ရက်မှာအမျိုးသားရင်ခွင့်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကဖော်ပြပါရယ်။အကြံဖတ်စစ်ဥစုရဲ့စတေမာလအတွင်းလူခွင့်ရေးချိုးဖောက်ကျူးလွန်မှုစုစုပေါင်း638မှုကိုအမျိုးသားရင်ခွင့်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကကောက်ယူမှတ်တမ်းတင်ထားရှိပါတယ်။စတင်မာလအတွင်းစကိုင်းတိုင်းဒေသကြီးသည်လူခွင့်ရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီးတရားတက်မှုထိရှိခဲ့ပါတယ်လို့ဆိုပါတယ်။အလားတူရှမ်းပြည်နယ်သည်38ကြိမ်အထိလေးကြောင်းတိုက်ခိုက်ခံရမှုအများဆုံးဖြစ်ပွားခဲ့ကြောင်းလည်းတွေ့ရှိရပြီးတခြားသောချိုးဖောက်ခံရမှုဖြစ်စဉ်များသေဆုံးသူအရေအတွက်နဲ့ပျက်စီးဆုံးရှုံးမှုများကိုလည်းစနစ်တကျမှတ်တမ်းတင်ထားရှိပြီးဖြစ်တယ်လို့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကဖော်ပြပါတယ်ရှင်။ကချင်ပြည်နယ်က IDP တွေအတွက်ကနေဒါနိုင်ငံတိုရွန်တိုမြို့မှာကျင်းပတဲ့ရ ရန်ပုံငွေပွဲသမရယုံပြောရေးဆိုခွင့်ရှိသူတက်ရောက်ခဲ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပါမယ်။ကချင်ပြည်နယ်က IDP တွေအတွက်ကနေဒါနိုင်ငံတိုရွန်တိုမြို့မှာကျင်းပတဲ့ရန်ပုံငွေပွဲသမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောတက်ရောက်ခဲ့တယ်လို့တင်ရရှိပါတယ်။အောက်တိုဘာနောက်ဆုံးပတ်မှာအဆိုပါပွဲအခမ်းအနားကိုကျင်းပခဲ့လို့သိရပြီးသမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောအပါအဝင်မြန်မာအင်အားစုများတိုင်းသားများတက်ရောက်ခဲ့ကြပါတယ်။ပွဲအခမ်းအနားတွင်ကချင်ရိုးရာအကအလှများနဲ့ဖြုတ်ဖြေခဲ့ပြီးကန်ဆန်းမဲများလည်းဖောက်ပေးခဲ့လို့သိရပါတယ်ရှင်။ကရင်နီပြည်မှာတဘာဝပေးဆိုင်ရာအချက်တီးများနဲ့လူသားချင်းဆိုင်ရာအကူအညီတွေအလွန်ကြီးမားနေတယ်လို့ IEC ပြောတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အာနာတိန်စစ်ကောင်စီကလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထိန်းချုပ်ထားတဲ့ပြင်အကူအညီပေးတဲ့အဖွဲ့အစည်းတွေကိုကန့်သက်ကာကုန်စည်စစ်ဆေးမှုကိုတားမြစ်ထိန်းချုပ်ထားတဲ့အတွက်ကရင်နီပြည်ဟာတဘာဝဘေးဆိုင်ရာအကျပ်တီးများနဲ့လူသားချင်းဆိုင်ရာအကူအညီတွေအလွန်ကြီးမားနေတယ်လို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ကရင်နီပြည်စစ်ဘေးနဲ့ရေးဘေးသင့်ပြည်သူများအတွက်လူသားချင်းစာနာထောက်ထားမှုအကူအညီနဲ့ပြန်လည်နေရာချထားရေးဆိုင်ရာအကူအညီများပေးကြဖို့နိုင်ငံတကာအတိုင်းဝန်းကိုအသိပေးပြီးပန်ကြားဖိတ်ခေါ်လိုက်တာဖြစ်ပါတယ် IEC ကထုတ်ပြန်တဲ့အချက်လက်တွေအရလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတာတွေဟာစာနယ်ရိတ်ခါပျက်စီးသွားတဲ့နေအိမ်တွေပြန်လည်ထူထောင်ဖို့ရေလွှမ်းပျက်စီးတဲ့လေယာဉ်စိုက်ပျိုးသီးနှံတွေအတွက်ပြန်လည်ကုစားဖို့နဲ့နေအိမ်အသုံးဆောင်ပျက်စီးတွေလို့သိရပါတယ်။ကဏ္ဍတစ်ခုချင်းစီအလိုက်ဆိုရင်ရေပေးတဲ့ပြည်သူနဲ့စပေးဆောင်လူဦးရေတသိန်းခွဲတလတာစားနပ်ရိခအတွက်အမေရိကန်ဒေါ်လာ3တန်းကျော်ရေလွှမ်းမှုပျက်စီးသွားတဲ့စိုက်ပျိုးဧက1000ကျော်ပြန်လည်ကုစားရတဲ့ဒေါ်လာ3တန်းခွဲကျော်လိုအပ်နေတယ်လို့ IEC ထုတ်ပြန်ချက်ရသိရပါတယ်။ဒါအပြင်ပျက်စီးသွားတဲ့အိမ်1948လုံးပြန်လည်ထူထောင်ရေးအတွက်ဒေါ်လာ9သိန်းကျော်နဲ့အိမ်အသုံးဆောင်ပျက်စီးများအတွက်ဒေါ်လာ4000နီးပါးလိုအပ်နေတယ်လို့ဆိုပါတယ်။ကရင်နီပြည်မှာစတင်မာလာကစပြီးရေကြီးရေရှာနာနဲ့မြေပြိုမှုတွေကြောင့်လွိုင်ကော်၊နမ်မဲခုံ၊ဒီမော့ဆို၊ဘောလခဲ၊မော်ချီ၊ရှာတော်၊မဲဆက်နဲ့ဖဲခုံမြို့တွေကစစ်ပေးဆောင်စခန်း16ခုနဲ့ကျေးရွာ54ရွာကလူဦးရေ3000နီးပါးရေးပေးတင်ခဲ့က25ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။ဒါကြောင့်စစ်ပေးဆောင်ပြည်သူနဲ့ရေးပေးတင်ပြည်သူတွေကြုံတွေ့နေရတဲ့ခက်ခဲတဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာကသိရှိပြီးပံ့ပိုးကူညီတာတွေတိုးမြှင့်ပေးဖို့ IEC ကမေတ္တာရခိုင်ထားတာဖြစ်ပါတယ်ရှင်။ဆလပီအချင်းထောင်များတွင်တကောင်စင်းကဲ့သို့အချက်လက်များကိုထောင်အာဏာပိုင်များမှကောက်ယူနေတဲ့သတင်းကိုတင်ပြပါမယ်။အချင်းထောင်များတွင်တကောင်စင်းကဲ့သို့အချက်လက်များကိုထောင်အာဏာပိုင်များမှကောက်ယူနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကအတည်ပြုဆိုပါတယ်။မြန်မာနိုင်ငံတဝန်းရှိစစ်ကောင်စီလက်ခံအချင်းထောင်များတွင်2024ခုနှစ်စက်တင်ဘာလမှစ၍အကျဉ်းသားအချင်းသူများ၏အချက်လက်ချုပ်ကိုထောင်အာဏာပိုင်များကမေးမြန်းမှုများပြုလုပ်လျက်ရှိတယ်လို့ PPNM ကဖော်ပြပါတယ်။အကျဉ်းဦးစီးဝင်ထမ်းများ၏မေးမြန်းမှုများတွင်အမီအဘမီအသက်မှတ်ပုံတင်နံပါတ်နေရက်လိပ်စာနှင့်အိမ်ထောင်ရှိမရှိကိုအဓိကမေးမြန်းလျက်ရှိပြီးအကျဉ်းထောင်တစ်ခုနှင့်တစ်ခုတွင်မေးမြန်းမှုများမတူညီကြသည်ကိုလည်း PPNM မှစစ်စစ်တွေ့ရှိရတယ်လို့ဖော်ပြပါတယ်။ထို့ကဲ့သို့မေးမြန်းမှုများကိုအကျဉ်းဦးစီးဝင်ထမ်းများမှတစ်ဆင့်မေးမြန်းခဲ့သည်ကိုတွေ့ရှိရပြီးအကျဉ်းထောင်ရောက်ရှိချိန်မှစ၍ထောင်အဝင်၌ကိုယ်ရေးအချက်လက်32ချက်ကိုထောင်မှကောက်ထားပြီးဖြစ်သည့်အတွက်ထပ်မံကောက်ယူမှုအပေါ်နိုင်ငံရေးအကျဉ်းသားများအနေဖြင့်စိုးရိမ်ပူပန်မှုများလည်းရှိနေကြလို့ဆိုပါတယ်။လက်ရှိတွင်စစ်ကောင်စီကရွေးကောက်ပွဲကျင်းပနိုင်ရအတွက်သံကောင်စင်းကောက်ယူမှုများကိုပြုတ်လုနေသောကြောင့်အကျဉ်းထောင်တွင်ရှိအကျဉ်းသားများသည်မဲပေးခွင့်မရှိတော့လဲမဲမတမာမှုများပြုတ်လုမိကို၎င်းစစ်ရေးအရာအတင်းတမစစ်မှုထန်ခိုင်ခြင်းများဖြစ်ပေါ်လာမိကို၎င်းအတီးတီးစိုးရိမ်နေကြလို့ဖော်ပြပါရရှင်။မင်းမော်ကွန်တရုတ်ဆောင်ထားတဲ့ဖြတ် Wide Awake ရုပ်ရှင်ဇက်လန်တိုကိုပထမဆုံးပွဲစဉ်အဖြစ်နိုမာလ9ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာပြသသွားမယ့်သတင်းကိုတင်ပြပါမယ်။မင်းမော်ကွန်တရုတ်ဆောင်ထားတဲ့ဖြတ် Wide Awake ရုပ်ရှင်ဇက်လန်တိုကိုပထမဆုံးပွဲစဉ်အဖြစ်နိုမာလ9ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာပြသသွားမယ်လို့သိရပါတယ်။တတိနဲ့ပွန်လန်းနေစေပန်းတပွန်ဖြစ်တဲ့တရုတ်ဆောင်မင်းမော်ကွန်တော်လှန်ရေးကာလအတွင်းပထမဆုံးပြန်လည်တရုတ်ဆောင်ထားတဲ့ဖြတ် Wide Awake ရုပ်ရှင်ဇက်လန်တို့ကိုရန်ပုံငွေပွဲအဖြစ်နိုင်ငံတကာမှမကြာခင်ပြသတော့မှဖြစ်တယ်လို့ဆိုပါတယ်။ဒီဇက်ကားကို Together Production ကတင်ဆက်ရိုက်ကူးထားတာဖြစ်ပြီးတော့အခြားသောတော်လှန်အနုပညာရှင်များစွာလည်းပါဝင်တရုတ်ဆောင်ထားပါတယ်။ပထမဦးဆုံးပွဲစဉ်ဖြစ်နိုမာလ9ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာပြသသွားမှဖြစ်ပြီးလက်မှတ်တွေကို Helping Hands for Burma H2B Page မှာချုပ်တင်ဝယ်ယူအားပေးနိုင်ပြီလို့သိရပါတယ်ရှင် Operation 1027တနှစ်ပြည့်ဖြင့်တော်လှန်ရေးအင်အားစုများမဟာမိတ်တပ်ဖွဲ့များအားထောက်ခံကြောင်းဂျပန်မှမြန်မာအင်အားစုများစာနာဖော်ထုတ်တဲ့သတင်းကို နောက်ထပ်တင်ပြပါမယ် Operation 1027တနှစ်ပြည့်ဖြစ်ဒေါ်လှိုင်းအင်အားစုများမဟာမိတ်တပ်ဖွဲ့များအားထောက်ခံကြောင်းဂျပန်မှမြန်မာအင်အားစုများဆန္ဒဖော်ထုတ်ခဲ့ကြပါတယ်အကြမ်းဖက်အာဏာသိမ်းစစ်ကောင်စီတပ်များဟာတိုက်ခိုက်ချိန်မုံကဒေါ်လှိုင်းရေးချိန်ခွင်ရှာအားတိတိတတ်တာအလှည့်ပြောင်းဖြစ်စေခဲ့သည့် Operation 1027တနှစ်ပြည့်ဖြစ်အောက်တိုဘာလ28ရက်တွင်လူထုဆန္ဒဖော်ထုတ်ပွဲအားဂျပန်နိုင်ငံတိုကျိုမြို့ရှိစစ်ကောင်စီလက်အောက်ခံစစ်အခွင့်ရုံးရှိတွင်စုစည်းပြုလုပ်ခဲ့ကြလို့သတင်းရရှိပါရယ်တော်လှန်ရေးအင်အားစုများမဟာမိတ်တပ်ဖွဲ့အများကြီးလှုပ်ဆောင်ချက်များအားအပြည့်အဝထောက်ခံကြောင်းစွန့်လွတ်အနစ်နာခံတိုက်ပွဲဝင်ခဲ့ကြသောသူရဲကောင်းအာဇာနည်များ၏မပြီးဆုံးသေးသောတော်လှန်ရေးရေးမှချက်များအားဆက်လက်အကောင့်ထဲပေါ်ပံ့ပိုးသွားမည်ဖြစ်ကြောင်းအရက်သားများအားအကြမ်းဖက်တိုက်ခိုက်မှုကျူးလွန်နေသည့်စစ်ကောင်စီအားအပြည့်အထန်ရှုတ်ချကြောင်းတန်တမန်ကျင့်ဝတ်နှင့်မငီသောတန်ဝင်ထမ်းများအားလည်းမိမိတို့ပြည်သူများမှလိုမရှိကြောင်းထိုက်တင့်သောအပြစ်ပေးအေးအေးယူမှုများဆောင်ရွက်နိုင်ရင်ဆက်လက်ကြိုးပမ်းသွားမည်ဖြစ်ကြောင်းကြွေးကြော်တမ်းများတိုင်တီကပြင်းပြင်းထန်ထန်ဆန္ဒပေါ်ထုတ်ခဲ့ကြလို့သိရပါတယ်ရှင်Airbus and investment in AVIC ဆေးရဇဝတ်မှုတွေမှာရင်းနှီးမြုပ်နှံနေတာအဆုံးသက်ခေါင်းစဉ်နဲ့လက်ပတောင်းတောင်ဒေသတပိတ်အင်အားစုကပြုတ်လုတဲ့တရုံနောက်ဆုံးတင်ပြပါမယ် Airbus and investment in AVIC ဆေးရဇဝတ်မှုတွေမှာရင်းနှီးမြုပ်နှံနေတာအဆုံးသက်ကောင်းစင်နဲ့လက်ပတောင်းတောင်ဒေတာတပိတ်အင်အားစုကပြုတ်လုခဲ့လို့အောက်တိုဘာလ28ရက်မှာလက်ပတောင်းတောင်ဒေတာတပိတ်အင်အားစုကဖော်ပြပါတယ်ပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်ပြီးရဲရွာလူနေအိမ်များနဲ့မြို့ပြတွေပေါ်ထိတိုက်လေရင်များဖြင့်ဘုံချဲတိုက်ခိုက်နေမှုကိုရပ်တန့်ပေးရန်ဆရာနာရှင်စနစ်စန့်ကျင်ရင်လူထုတပိတ်တိုက်ပွဲကတောင်းဆိုလှုပ်ရှားမှုကိုအောက်တိုဘာ28ရက်နေ့မှာပြုတ်လုခဲ့ကြပါတယ်ပြည်သူလူထုအပေါ်ဆေးရဆုံးမှုတွေကိုဆုံးသက်ဖို့ Airbus and investment in AVIC ကောင်းစင်နဲ့ရှာခဲ့ကြပြီးဆီအာနာရှင်စန့်ကျင်ရေးကြွေးကြော်တမ်းများနဲ့ချီတက်တပိတ်ပြုလုပ်ခဲ့လို့ဆိုပါရရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးကပေးပို့ထားတာဖြစ်ပါရရှင
်ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျော်မင်းထွန်းနယူးယောက်ရေးသားထားပြီးຫນွေອຸມຸຜັດຈາຖ້າໄດ້ປောက်ກ້ວຍອາຕໍ່ຈັ້ງສຸດແລະຈອນລະອີກະບຍາກູນາສິນຫາມາຜິດပါແດ່ຄະຍາ
ປောက်ກ້ວຍອາຕໍ່ຈັ້ງອີກວີດາກະອະປຸຖັດອະເວສິງແຍແກປູປູແດ່ອະເວສິງແຍແກອະປຸຖັດອານາຊິນງແຍແກປູປູແດ່ອະປຸແທ້ມາປ້ານຫນ່ວຍມາປွင့်ດະລໍປွင့်ເສຍາປ້ານແລະອະປຸແທ້ບໍ່ຊິດໍອະຍາງປີອະຍາປີຊ້ອງນິຍຄັດແຕ່ແຕ່ລີຍໍຈະໄປບາငါတို့ဟာတတိရှိသူပင်မဲ့မယ်ယူရဲ့စံသူတွေမဟုတ်ငါတို့ဟာမျက်နှာအိုမဲ့တုတ်ပြီးခတ်ဆောင်ခုတ်ရမဲ့သူတွေမဟုတ်ငါတို့ဟာအတုပအိမ်ပေါက်မှာပျောက်သွားတဲ့ဖက်နယ်လဲမဟုတ်ပန်းတွေဟာဆိုင်ပေါ်မှာတင်ရောင်းခံရဖို့ဖူးပွင့်လာတာမှမဟုတ်တာအာနာရှင်အောက်ဒူးမထောက်ဖို့ဘလောက်ပဲညံ့ညံ့နဲ့အာယုံတက်ဖို့ရှိသေးရင်ညနေတဲလို့မဆိုနိုင်ဘူး1949ပင်လုံသမိုင်းကိုစစ်သင်းကြီးမှာဝတ်ထားလို့မရ2021ຫນွေဦးတော်လရင်ကိုအခွန်နှွာပြီးလှီးကျွေးလို့မရအမိုက်ပုံထဲပေါက်လာတဲ့ဂျာနီပန်းလို့ကြပြာကလေးာချပြတဲ့ချာတာလောက်တဲ့မရ Federal Constitution သာရေးပြရင် Hiroshima ပေါ်ကျဲချတဲ့အနုပြုပုံထက်ပောက်ကွဲအားပြင်းပြင်းတပြင်းပြင်းနေချင်းညချင်းအာနာရှင်အသေးထွက်မယ်ကျော်မင်းထွန်းနယူးယောက
်ရေဒီယိုအန်ယူဂျီမှဆက်လက်တင်လှည့်နေပါတယ်အခုဆက်လက်ပြီးတော့ဒေါ်လန်ဟီတီဂီတာအစီအစဉ်ဖြစ်ပါတယ်တီရေးကြောက်စုရေးသားထားပြီးတော့တီးစုကြောက်စုဆိုင်းလုံးစောကီတို့တီးစုထားတဲ့အိမ်ဆိုတဲ့ဒေါ်လန်ဟီတီတခြင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
နိုင်သေးတဲ့အိမ်အိမ်မျိုးသိလွမ်းနေ
မိသားစုနဲ့ချီနူခဲ့ရသောအိမ်
ပျော်ရွှင်ခဲ့ရတော့အိမ်ပြန်ပြန်ချင်းမိတယ်ကျန်နိုင်မလားငါစိတ်ပူတယ်မိသားစုနဲ့အဝေးမှာညောင်းနေတယ်မေအိမ်ရတော့တနေ့တော့ပြန်လာမယ်အမေသားကြီးအစင်ပြေပါတယ်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။